မြန်မာနိုင်ငံသားတွေတွားရောက်ပညာသင်ကြားနေတဲ့ထိုင်းနိုင်ငံကနာမည်ကျော်မဟီရောတက္ကသိုလ်မှာကျောင်းသားတယောက်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့အတွက်စာသင်ကြားမှုတွေရပ်ဆိုင်းလိုက်ပါတယ်။ကျောင်းပိတ်ထားခြင်းမှာအွန်လိုင်းကနေဆက်လက်သင်ကြားခွင့်ရနိုင်မှာဖြစ်ပေမဲ့လက်တွေ့မှာအခက်အခဲတွေရှိနိုင်တယ်လို့မြန်မာကျောင်းသူတူကပြောပါတယ်။အကြောင်းလို့တော့ VOA သတင်းတောက်မအေးမှသတင်းပေးပို့ပါတယ်။
မလာစလီရဲ့နေဆွဲနဲ့မကြီးတော်တက္ကသိုလ်ရဲ့ထုတ်ပြန်ချက်ထဲမှာတော့တက္ကသိုလ်မှာပညာသင်ကြားနေတဲ့ကျောင်းသားတဦးဟာကျောင်းပြင်သားကနေကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရတာဖြစ်တာကြောင့်ကျောင်းသားကိုဆေးရုံမှာဆက်လက်ဆေးကုသမှုခံယူနေပြီးကုန်ကျစရိတ်ကိုတော့တက္ကသိုလ်ကကုန်ကျခံမှာဖြစ်ကြောင်းထုတ်ပြန်သွားပါတယ်။ကျန်းမာရေးဌာနကတာဝန်ရှိသူတွေရဲ့သတင်းစာရှင်းလင်းပွဲမှာလည်းကျောင်းသားတယောက်ရောဂါကိုကူးစက်ခံရတာဟာမှန်ကန်ကျောင်းသားအတည်ပြုခဲ့ပေမဲ့အသေးစိတ်ကိုတော့ရှင်းလင်းသွားတာမတွေ့ရပါဘူး။ဒီနောက်မှာတော့မီဟီရောတက္ကသိုလ်ကကျောင်းသားကျောင်းသူတွေမာစတာတန်းတက်နေတဲ့ကျောင်းသားကျောင်းသူတွေကိုလည်းအွန်လိုင်းကနေပဲစာသင်ကြားတော့မှဖြစ်ကြောင်းပြောဆိုခဲ့ပါတယ်။မီဟီရောတက္ကသိုလ်မှသိက္ခာပွဲနဲ့ကျောင်းပြီးပြီးမာစတာတန်းဆက်တက်နေတဲ့မြန်မာကျောင်းသူတို့ကအခုလိုပြောပြပါတယ်။
မင်းရောမှာကလေးကျောင်းသားတယောက်ကပုံအင်စက်တက်ဖြစ်လို့လေအဲဒါကြောင့်အခုဒီလိုမျိုးဖြစ်သွားတယ်။ကျောင်းသားတယောက်အင်စက်ဖြစ်လို့အခုလုံး online လုပ်မယ်လို့ဖြစ်သွားတာ။သူအပြင်မှာထိလာပြီးတော့ကျောင်းမှာတော့ဖြစ်လို့အခုကျောင်းမှာအခုလုံးဟိုပိတ်ထားပြီးတော့ဟို sterilization နဲ့လုပ်နေတယ်အခုလုံး။အခုဟိုကျောင်းကစာထဲမှာရေးထားတာဒီလိုမျိုး laboratory မှာလုပ်ရမှာလို့ဒါမှမဟုတ် exam တွေပါလို့ဆိုရင်ရှိရဲဆိုရင်လည်းဒီနောက်အခုလာမယ့်အစအချင်းအခုလုံးလုပ်ရမယ်တဲ့။မင်းရန်ပြီးအောင်လို့လက်ပြီးမှသင်တယ်ပေါ့အဲ့လိုမျိုးတက်ခွဲကန်းရပါပြီတော့သူက online မှာသင်လို့မရအောင်အဲ့ဒါကြတော့မဖြစ်မနေဆိုတော့အခုလာမယ့်အတွက်မှာအကုန်ပြီးအောင်သင်လိုက်မယ်လို့ပြောတ
ယ်။၎င်းနေနေက28ရေကအကျယ်ဝန်းရှိတဲ့ဆေးသိပ္ပံနဲ့ဤပညာတက္ကသိုလ်ကြီးရှိတဲ့မဟီရောဟာအာရှမှာထင်ရှားတဲ့ဆေးဘက်ဆိုင်ရာဝန်ထမ်းတွေမွေးထုတ်ပေးနေတဲ့နိုင်ငံတကာအဆင့်မီတက္ကသိုလ်ဖြစ်ပါတယ်။စာတော်တဲ့ကျောင်းသားကျောင်းသူတွေဟာမဟီရောတက္ကသိုလ်မှာလာရောက်ပညာသင်ကြားနေကြတာပါ။နိုင်ငံတကာကကျောင်းသားတွေနဲ့ဆရာ2000ကျော်ရှိနေတဲ့အတွက်လက်ရှိအခြေအနေအရကိုရိုနာဗိုင်းရပ်စ်ကူးစက်ခံနိုင်ရတဲ့ကျောင်းသားစာတင်နေတဲ့အကြောင်းကိုလည်းပိုးသက်သေးချမ်းပြီးတော့တန်းရှင်းနေပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံနိုင်ရတဲ့ကျောင်းသားနဲ့အနီးကနေသူတွေရဲ့ရောဂါလက္ခဏာတွေကိုပါစောင့်ကြည့်တာအပြင်ကိုရိုနာဗိုင်းရပ်စ်ရောဂါပိုးတွေ့ရှိတဲ့တင်နန်းကျောင်းသားကကျောင်းသားတွေကိုလည်းစစ်ဆေးနေတဲ့ကာလမှာအွန်လိုင်းကနေပဲသင်ကြားဖို့အတွက်တက္ကသိုလ်ကတာဝန်ရှိသူတွေကစီစဉ်နေကြပါတယ်ရှင်။